ပြည်ထောင်စုရဲ့ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ဟာနိုင်ငံဆက်ဆံရေးအရင်ကထက်ပိုပြီးနှက်ဆိုင်ခိုင်မာလာစေဖို့ဖြစ်တယ်လို့အမေရိကန်ခြေဆိုင်တရုတ်ရေးရာကျွမ်းကျင်သူတဦးက VOE ကိုပြောပါတယ်။ဇန်နဝါရီလ18ရက်နေ့မှာစတင်တဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ VOE တရုတ်ဌာနကလူရန်လူကနေအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ CSIS ရဲ့အကြီးအကဲသုတေသီမာရီဟိုက်ဘတ်ကိုအီးမေးလ်ကနေမေးမြန်းထားပါတယ်။အဲ့ဒါကို VOE တရုတ်ဌာနကစတင်မေးမြန်းတဲ့မေးခွန်းမှာတော့သမရရှိနဲ့တရုတ်အစိုးရဘက်ကမြန်မာခီးစဉ်ပေါ်ဘလို့အကျိုးရလဒ်တွေရဖို့မျှော်လင့်ပါတယ်ဆိုတဲ့မေးခွန်းကို Mary Hybert ကအခုလိုစတင်ဖြေကြပါတယ်
။ဒီခီးစဉ်ကနေနိုင်ငံသားဆက်ဆံရေးပို့ပြီးတော့နှဆိုင်လာစေဖို့သမရရှိအနေနဲ့လှုပ်ဆောင်မယ်လို့ကျွန်တော်ထင်ပါတယ်။ရှိအနေနဲ့2009ခုနှစ်မှာပါတီကောင်းဆောင်နဲ့သမရဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားတဲ့ခီးစဉ်ဖြစ်ပါတယ်။2009ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာပြုရင်ပြောင်းလဲရေးတွေဖြစ်လာခဲ့တဲ့နေရာမှာနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးတာသတင်းမီဒီယာလွတ်လပ်ခွင့်ပိုးပြီးတော့ရလာအောင်ဖန်တီးပေးတာစီးပွားရေးဖွင့်ပေးလိုက်တာအမေရိကန်နဲ့ဆက်ဆံရေးပိုနီးကပ်လာတာအပြင်တရုတ်ဘက်ကအရေးကြီးဆုံးဦးစားပေးဖြစ်တဲ့မြစ်ဆုံဆဲရေကာတာစီမံကိန်းကိုရပ်ဆိုင်လိုက်တာစတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့ပါတယ်။ဒါပေမဲ့2019ခုနှစ်မှာမြန်မာဘက်ကရိုဟင်ဂျာမွတ်စလင်တပ်တန်းကြီးပွားလောက်ကိုအတင်းအကျပ်မောင်းထုတ်ခဲ့တဲ့အတွက်အမေရိကန်နဲ့ဆက်ဆံရေးချဆင်းလာပြီးတဲ့နောက်မှာတရုတ်အတွက်မြန်မာနဲ့ဆက်ဆံရေးခဲမှာအကောင်းလာအောင်ပြန်ပြီးတော့တည်ဆောက်ဖို့အတောက်ကူပြုခဲ့ပါတယ်
။အခုတရုတ်သမ္မတရဲ့ခီးစဉ်မှာအိန္ဒိယသမုဒ္ဒရာကိုပေါက်ဖို့နောက်ကျောတကာဖွင့်လို့နေပါဖြစ်နေပြီလို့တချို့အကဲခတ်တွေကယုံကြည်နေပါတယ်။ဒါကြောင့်ဒီခီးစဉ်ကနေအိန္ဒိယသမုဒ္ဒရာဒေတာကိုပြန်ပြီးတော့ပုံဖော်နိုင်တယ်လို့လည်းသူတို့ကမြင်ကြပါတယ်။ဒီပေါ်မှာအမြင်သဘောထားဘယ်လိုရှိပါသလဲ။
မြန်မာကိုဖြတ်ပြီးတော့အိန္ဒိယသမုဒ္ဒရာထိရောက်တဲ့လမ်းကြောင်းဖောက်ဖို့တရုတ်ကနှစ်ပေါင်းများစွာကတည်းကကြိုးစားနေကြတာပါ။အရင်ဆုံးအလက်ထက်ကအမေရိကန်ဒေါ်လာ9ဘီလီယံကုန်ကျမဲ့အေယာမကျောက်ဖြူရင်းနဲ့စီမံကိန်းကြီးကိုတရုတ်နဲ့တည်ဆောက်ဖို့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးခဲ့တာပါ။ဒါပေမဲ့2018ခုနှစ်နောက်ပိုင်းမှာအဲ့လောက်အကုန်ကျများမဲ့စီမံကိန်းကိုမြန်မာဘက်ကနောက်ဆုတ်ခဲ့ပါတယ်။ဒေါ်လာ1ဘီလီယံကျော်ကျော်လောက်ပဲကုန်ကျမဲ့စီမံကိန်းအဖြစ်လျှော့ချဖို့တရုတ်ဘက်ကသဘောတူခဲ့တယ်လို့မြန်မာဘက်ကပါဝင်တဲ့ကုန်ကျစရိတ်ပမာဏကိုလည်းလျှော့ချဖို့သဘောတူညီခဲ့ကြတာပါ။ဒီကြောက်ဖြူရင်းနဲ့စီမံကိန်းအကောင့်ထဲပေါ်တည်ဆောက်မှုဟာဆက်လက်နှေးကွေးနေစေဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာအတွက်ဒီစိတ်ကန်းအသုံးပြုမှုအကန့်အသတ်ရှိနေပါတယ်။တိုက်ပြည်တွင်ဆက်မှုလုပ်ငန်းအများဆုံးရှိတဲ့နေရာအနီးမှာတည်ရှိနေတဲ့ရန်ကုန်စိတ်ကန်းကနေတဆင့်နိုင်ငံရဲ့အများဆုံးထုတ်ကုန်သွင်းလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်
။တရုတ်ရဲ့ BRI ကပတ်လန်းစီမံကိန်းမှာမြန်မာကဘလို့အရေးပါနေတယ်
။တရုတ်ရဲ့ BRI ကပတ်လန်းစီမံကိန်းမှာမြန်မာအတွက်ကြီးမားတဲ့အခြေခံစာဦးစီမံကိန်းတွေရှိခဲ့ပါတယ်။အဲ့ဒီမှာတရုတ်နိုင်ငံအနောက်တောင်ပိုင်းကနေမြန်မာတိဖောက်မဲ့မော်ဒကာလန်၊မြေထားလန်နဲ့စိတ်ကန်းတိဆောက်ရေးစတာတွေပါဝင်ပါတယ်။ဒါပေမဲ့ဒီစီမံကိန်းတွေကိုခွင့်ပြုတဲ့နေရာမှာလည်းမြန်မာဘက်ကနှိမ့်ကွေးနေပါတယ်။ကြောက်ဖြူရင်းနဲ့စိတ်ကန်းပမာဏရှင်းချဖို့မြန်မာကသဘောတူညီခဲ့ပြီးဖြစ်တယ်လို့တရုတ်မြန်မာစီးပွားရေးဇင်းကြံလန်သဘောတူညီချက်အရမန်လေးရန်ကုန်ကနေအိမ်ကြီးချင်းထိုင်းနိုင်ငံတိဖောက်မဲ့စီမံကိန်းကိုလည်းမြန်မာကသဘောတူခဲ့ပါတယ်။ဒါပေမဲ့လို့ထပ်ပြီးပြောရမယ်ဆိုရင်ဒီစီမံကိန်းအားလုံးကောင်းတယ်ဖော်ဖို့မြန်မာအစိုးရနှိမ့်ကွေးနေပါတယ်။
အခုတရုတ်သမ္မတခီးစဉ်ကနေမြန်မာအနေနဲ့ဘာမျှော်လင့်လို့ရမလဲအကျွေးထောင်ချောက်ထဲနေမဲ့ကိစ္စအပေါ်မှာရောစိုးရိမ်မှုတစုံတရာရှိနေပါသလား
မြန်မာနိုင်ငံနဲ့တရုတ်ဆက်သွယ်ရေးအတွက်ကားလမ်းနဲ့ရထားလမ်းတွေကိုတရုတ်ဘက်ကတည်ဆောက်ပေးဖို့မြန်မာကလှူလာပါတယ်ဒါပေမဲ့တရုတ်စီကချင်းငွေအမြောက်များယူရမှာကိုမြန်မာအစိုးရဘက်ကဝင်လေးနေတာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့တရုတ်စီကချင်းငွေယူတဲ့နေရာမှာအတိုးနှုန်းက၄ရာခိုင်နှုန်းဝန်းကျင်ရှိနေပြီးအကျွေးကိုငွေမာနဲ့မကြာခဏပြန်ပြီးဆက်ရတာဖြစ်ပါတယ်။နောက်ပြီးတရုတ်ကထောင်နဲ့ချီအလို့သမားတွေခေါ်လာပြီးတော့လုတ်ကင်တာမျိုးကိုလည်းမြန်မာဘက်ကမလိုလားပါဘူး
။အခုတရုတ်သမ္မတရှီရဲ့ခီးစဉ်နဲ့ပတ်သက်လို့အခြားနိုင်ငံဘက်ကတရားဝင်မကြေညာသေးတာဘာကြောင့်လို့ထင်ပါသလဲ
။စိတ်မကောင်းပါဘူး။ဒီမေကွန်းအတွက်ကျွန်တော်မှကောင်းတဲ့အဖြေမရှိပါဘူး
။ဒါကတော့ VOE တရုတ်ဌာနရဲ့မေးမြန်းချက်တွေကို CSIS ရဲ့အကြီးအကဲသုတေသီမာရီဟိုက်ဘတ်ကဖြေဆိုသွားတာဖြစ်ပါတယ်။